ဂျပန်နိုင်ငံတောင်ပိုင်းကိုပြင်းထန်စွာတိုက်ခတ်နေတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်ဒေသခံပြည်သူ 1.8 သန်းကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့ဂျပန်အစိုးရကတနင်္ဂနွေနေ့မှာအမိန့်ထုတ်ပါတယ်။လေပြင်းရောမိုးပါတစ်ပါးတိုက်ခတ်လာတဲ့ဟိုင်ရှန်တိုင်ဖုန်းမုန်တိုင်းဟာတနင်္ဂနွေနေ့ကဂျပန်တောင်ဘက်အောက်ပိုင်းကကျွန်းတွေကိုဖျက်ဆီးရင်းတောင်ပိုင်းကျူရှူကျွန်းကိုချဉ်ကပ်လာခြင်းမှာတစအစအားပြုတ်သွားပါတယ်။ဒါမှလည်းဒီမုန်တိုင်းအရှင်ကစံချိန်တင်လောက်တဲ့မိုးတဲထံမှုနဲ့မြေပြိုရာတွေရှိလာနိုင်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသတိပေးထားပါတယ်။အဲ့ဒီဒေသကထောင်ချီတဲ့နေအိမ်တွေလျှက်စင်ပြီးပြတ်တောက်နေပါတယ်။ဟာရှန်တိုင်ဖုန်းမုန်တိုင်းဟာဂျပန်ကျွန်းတွေကိုဖျက်ပြီးကိုရီးယားကျွန်းဆွယ်ပဲဥတီသွားနေကြောင်းဂျပန်မိုးစလဌာနကခန့်မှန်းပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့သတင်းဘက်ကဝင်ရောက်ခဲ့တဲ့မေဆက်တိုင်ဖုန်းတန်းကိုအခုချိန်ထိခံနေရဆဲဖြစ်ပါတယ်ခင်ဗျာ။